နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဖွဲ့စည်းရေးအတွက်ခုံရုံးမှာခန့်ထားမဲ့ဖွဲ့ဝင်တွေရဲ့နာမည်စင်းကိုဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့ပါတယ်။ဒါအပြင်ဖေဖော်ဝါရီလ9ရက်နေ့ကရွေးကောက်ခံသမ္မတတင်သွင်းထားခဲ့တဲ့ဝန်ကြီးအဖွဲ့ဝင်အယောက်30ရဲ့နာမည်စင်းကိုလည်းဒီနေ့လွှတ်တော်အစည်းအဝေးမှာပြန်လည်ဆွေးနွေးသူမရှိ၊ကန့်ကွက်သူမရှိအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအကြောင်းတွေကိုတော့လွှတ်တော်စည်းဝေးတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဘင်ကောက်ကနေဆက်သွယ်မေးမြန်းထားတဲ့ကိုချော်ချော်သိန်းကဆက်ပြီးပြောပြပေးပါလားရှင်
။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံး Constitutional Tribunal of the Union လို့ဆိုတဲ့ခုံရုံးဖွဲ့စည်းရေးကိစ္စကို2008ခုနှစ်အခြေခံဥပဒေထဲမှာပြဋ္ဌာန်းထားတာဖြစ်ပါတယ်။အခုခုံရုံးမှာပါဝင်မဲ့အဖွဲ့ဝင်9ဦးရဲ့အမည်စင်းကိုသမ္မတက3ယောက်၊ပြည်သူ့လွှတ်တော်ဥက္ကဋ္ဌက3ယောက်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌက3ယောက်စီတင်သွင်းခဲ့တာပါ။အဲဒီ9ယောက်ထဲမှာထေဆုံးကပါလာတာကတော့လက်ရှိရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌစီဥပဒေချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိုးဖြစ်ပါတယ်။စီရင်ရဆိုရင်စစ်ဗိုလ်ဟောင်းနှစ်ယောက်ပါပြီ။ကျန်တာကတော့အရက်သားတွေပါ။ဒါပေမဲ့ဦးသိန်းစိုးကခုံရုံးဥက္ကဋ္ဌဖြစ်မဲ့အလားအလာရှိနေတာကြောင့်ဒီခုံရုံးဟာဘယ်လောက်လွတ်လွတ်လပ်လပ်လုပ်နိုင်မှာလဲဆိုတာအတော့ကိုတန်တရားဖြစ်စရာပါ။အခုမြန်မာနိုင်ငံရဲ့အခြေအနေဟာစနစ်ပြောင်းလူမပြောင်းပါတီစုံဒီမိုကရေစီကိုသွားနေတယ်ဆိုတာကြောင့်အရင်စစ်ဗိုလ်ချုပ်ဟောင်းတွေဘယ်လိုလုပ်လာမလဲဆိုတာအကဲဖြတ်ဖို့လိုသေးတယ်လို့လွှတ်တော်အစည်းအဝေးတွေတက်ရောက်နေတဲ့တင်ငန်းကျွန်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ရှင့်နေဦးသိန်းညွန့်က VOE ကိုပြောပါတယ်
။ဒီမိုးချုပ်ဟောင်းကြီးကအခုပါတီစုံဒီမိုကရေစီစနစ်အောင်ပါပေါ့ဗျာ။စီကံပြည့်တဲ့ဒီမိုကရေစီပဲပြောပြောခိုက်တဲ့ဒီမိုကရေစီပဲပြောပြောဗျာ။အဲ့ဒီစနစ်အောင်မှာသူတို့တွေရဲ့ရည်တည်ချက်နဲ့အမြင်လေးနော်ဘယ်လိုပြောင်းလဲလာမယ်ဆိုတာတော့ကျွန်တော်တို့ကဲပြတ်ဖို့လိုပါတယ်
။ဟုတ်ကဲ့
။အနည်းဆုံးတော့တရားတကာပါလို့ပေါ့။နော်ဒီရွေးကောက်တင်တော့ခါမီလောက်တိုင်ခွင့်ရတဲ့လူတွေကိုရပ်ပေါင်းတရားတော့အနည်းဆုံးကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာ
။စီးရင်ထဲမှာလက်ရှိရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တရားရုံးချုပ်တရားသူကြီးဟောင်းဒေါက်တာတင်အောင်အေးလို့ထင်ရှားတဲ့ပုဂ္ဂိုလ်ပါဝင်ပြီးကျန်သူတွေကတော့ဥပဒေဘွဲတစ်မျိုးမဟုတ်တစ်မျိုးရထားကြတဲ့တိုင်းဥပဒေအရာရှိနဲ့ညွှန်ကြားရေးမှုအဆင့်ရက်ဖက်ဝန်ထမ်းတွေဖြစ်ကြပါတယ်။ဒီခုံရုံးဟာဥပဒေအရာပြောရင်တော့ကျန်တဲ့အာဏာ၃ရက်ဖြစ်တဲ့ဥပဒေပြူရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတွေကနေကင်းလွတ်ပြီးအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွတ်လွတ်လပ်လပ်လှုပ်ဆောင်ရမယ့်အဖွဲ့အစည်းဖြစ်ပေမဲ့တကယ်တမ်းလှုပ်ဆောင်ချက်ကိုတော့စောင့်ကြည့်ရအောင်မယ်လို့ဦးသိန်းညွန့်ကပြောပါတယ်
။လက်တွေ့လှုပ်တာမလှုပ်တာကတော့ကျွန်တော်တို့လည်းခုမှဒီဟာအတိတ်ဆန်းဆိုတော့စောင့်ကြည့်ရမှာပေါ့။ကျွန်တော်ကိုယ်ရင်လည်းရှင်းနေလိုက်ရှင်းတင်ရပြီးဖြစ်တော့နော်အဲ့ဒီရုံးနေတဲ့ဆိုင်နဲ့အမှုတွေပါဒီကိုကျွန်တော်လက်တွေ့လိုက်တဲ့အခါကျလို့ရှိရင်တော့ကျွန်တော်တိကျဖြစ်နေပါမယ်။ရုံးလုံးပေါ်လာတာဆိုတော့ဒီချိန်မှာတော့ကျွန်တော်တို့ပဲရှိပြရစီ
ခြေကံဥပဒေပါအချက်တွေကိုအနက်ဒီပဲဖွင့်တာကိုလွတ်လပ်ရရပြီးပါလီမန်ဒီမိုကရေစီခေတ်မှာတရားလွတ်တော်ချုပ်ကိုလွတ်ပိုင်ခွင့်ပေးထားခဲ့ပြီး1994ခြေကံဥပဒေမှာတော့ပြည်သူ့လွတ်တော်ကတိုက်ရိုက်အာဏာယူထားခဲ့ပါတယ်။ဒါကြောင့်လဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုနေအိမ်ချချုပ်ဖောက်ဖျက်မှုနဲ့တရားစွဲခဲ့ခြင်းတုန်းက94ခြေကံဥပဒေပါအချက်တွေနဲ့စွဲခဲ့တာကြောင့်ဖျက်သိမ်းထားတဲ့ဥပဒေအနက်ဒီပဲဖွင့်ဆိုမဲ့အဖွဲ့အစည်းမရှိတော့တဲ့ဥပဒေနဲ့စွဲဆိုတဲ့ဆိုပြီးဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကခြေပလျှောက်လဲခဲ့ကြတာပါ။အခုဖွဲ့စည်းမဲ့ခုံရုံးကတော့နိုင်ငံတော်အုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးစတာတွေအပြင်အာဏာပိုင်အဖွဲ့အစည်းအဆင့်ဆင့်ရဲ့ဘယ်လိုလှုပ်ဆောင်မှုမျိုးကိုပဲဖြစ်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုရှိမရှိစစ်စစ်မှာဖြစ်တယ်လို့စောရကတက်တိုင်ကြားတာတွေကိုလည်းလက်ခံကြားနာမှာဖြစ်ပါတယ်။ခြေခံဥပဒေနဲ့ပတ်သက်ရင်ဒီခုံရုံးရဲ့အဆုံးဖြတ်ဟာနောက်ဆုံးအတီးပဲဖြစ်တယ်လို့ဦးသိန်းညွန့်ကရှင်းပြပါတယ်။ဒီကနေ့လွှတ်တော်အစည်းအဝေးတွင်9ရက်နေ့မှာသမ္မတကတင်သွင်းထားတဲ့ဝန်ကြီးအယောက်30စီရင်ကိုကန့်ကွက်ဆွေးနွေးသူမရှိအတီးပြုခဲ့တယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကပြောပါတယ်
။ပြည်တော်စုလွှတ်တော်နိုင်ငံကြီးကဒီသမ္မတတင်တဲ့ဝန်ကြီး30ကိုဥပဒေထောက်ထားတဲ့အညီကန့်ကွက်သူမရှိတဲ့အတွက်အတည်ပြုကြောင်းကြေညာလိုက်ပါတယ်။သူပြောတာကတော့ဒီကနေ့ပတ်သက်ဥပဒေထောက်ထားတဲ့အညီကန့်ကွက်သူမရှိသောအတွက်တူပြောပါတယ်။ဒီကန့်ကွက်ခြင်းလည်းဆိုရှင်လည်းကျွန်တော်ကဥပဒေထောက်ထားအချက်လက်တွေရှားရမှာပေါ့။ဥပဒေထောက်ထားအချက်လက်တွေမရှိတဲ့အခါကျတော့ကန့်ကွက်သူမရဘူးပေါ့ဗျာ။
ကန့်ကွက်မယ်ဆိုရင်ကန့်ကွက်သူတွေအနေနဲ့အမည်စင်းမှာပါတဲ့ဝန်ကြီးတူဦးဟာသတ်မှတ်ထားတဲ့ရည်ချင်းနဲ့မပြည့်စုံကြောင်းတက်တည်ပြရမှာဖြစ်ပြီးလက်တွေမှာတက်တည်ပြဖို့အတော်ခက်ခဲတယ်လို့ဦးသိန်းညွန့်ကရှင်းပြပါတယ်။လွှတ်တော်စည်းဝေးတွေကိုပြည်ထောင်စုနေနဲ့တနင်္ဂနွေနေ့တွေမှာနားထမှာဖြစ်ပြီးပြည်ထောင်စုနေလန်ဒင်အခမ်းအနားနဲ့ညစာစားပွဲတွေတက်ရောက်ဖို့လွှတ်တော်ကိုယ်စားလှယ်တွေကိုဖိတ်ကြားထားပါတယ်။ဖေဖော်ဝါရီလ14ရက်တနင်္လာနေ့မှာစည်းဝေးတွေပြန်ဆပြီးဒီကနေ့တင်သွင်းထားတဲ့အခြေခံဥပဒေခုံရုံးအဖွဲ့ဝင်တွေကိုအတည်ပြုမပြုဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ။